ကိုဗစ်တက်ရလိုက်နဲ့ရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံတော်ပြီးခဲ့တဲ့24နှစ်အတွင်းတက်ခွဲနမူနာပေါင်း 18,189 ခုကိုစစ်ဆေးခဲ့တာမှာရောဂါပိုးတွေ့သူ 2,932 ယောက်ရှိပြီးတော့သေဆုံးမှုသူက109ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနကအညာရှင်နိုင်မှာသတင်းထုတ်ပြန်ပါတယ်။ကျန်းမာရေးပညာရှင်တွေနဲ့ပရဟိတအကူအညီပေးနေသူတွေကတော့အမှန်တကယ်ကူးစက်သေဆုံးသောဟာတရားဝင်ထုတ်ပြန်ထားတဲ့ပုံများနိုင်တယ်လို့ခန့်မှန်းကြပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပရဟိတလုပ်နေသူတွေနဲ့ကျန်းမာရေးလုပ်သားတွေလည်းပြစ်မှတ်ထားတက်ခိုက်ခံနေရတာဖန်စီနှိမ့်ဆက်တာနဲ့ရင်ဆိုင်နေရပါတယ်။အကြမ်းမဖက်အာဏာပိဆိုင်ရေး CDM လှုပ်ရှားမှုမှာကျန်းမာရေးဝန်ထမ်းတွေပါပါဝင်နေတာကြောင့်မြန်မာကျန်းမာရေးစနစ်ကြီးတစ်ခုလုံးဖျို့ဖျက်ဖြစ်နေပါတယ်။စစ်ကောင်စီကတော့ကာယောဂါကာကွယ်ထိန်းချုပ်ရေးအဖြစ်နိုင်ငံတော်ကာကွယ်စီရီတန်းတူညီမျှထိုးဝေမယ်ဆိုပြီးတောက်ကြနေကပဲပြောဆိုထားပါတယ်။ February လဆမိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပဋိပက္ခတွေကြောင့်မြန်မာနိုင်ငံအရှိတောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာနေရဆွတ်ခွာထွက်ပြေးရတဲ့ပြည်သူသိမ်းခွဲလောက်ရှိနေပြီးတော့ယာယီဒုက္ခတဲ့စခန်းတွေမှာကိုဗစ်ရောဂါလက္ခဏာတွေနဲ့နှာမကျန်းသူတွေရှိနေတယ်လို့လည်းဒေသခံကူညီရေးသမားတွေကပြောပါတယ်။ရခိုင်ပြည်နယ်အပအဝင်နိုင်ငံတော်ကကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့စစ်ကောင်စီကပြောဆိုထားပေမဲ့စာနာရိတ်ခါဆေးဝါးတွေအရေးတကြီးလိုအပ်နေကြတဲ့စစ်ပေးရှောင်စခန်းတွေမှာကိုဗစ်ဆေးထိုးပေးနေပြီလားဘယ်တော့ထိုးပေးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။